โอเคดร.เรมอนตื่นเวครับကျွန်တော်တို့မြန်မာနိုင်ငံမှာမကြာသေးခင်ကချစ်ခင်နီးစပ်ပြည်သားသူတွေနောက်လူ့ဘော်ကင်ဘက်တွေအကြားဒေါသပေါက်ကွဲပြီးတော့ဒီရရဲ့ဆက်ဆက်လက်နက်နဲ့ထိုးနှက်တပ်ဖြတ်မှုတွေအထိဖြစ်လာတာကိုရှော့ချနိုင်ဖို့ပြီးခဲ့တဲ့အပတ်တွေတုန်းကနှစ်ဖက်စိတ်ဖိစီးမှုနဲ့ဒီဦးချင်းစိတ်ဝေဒနာတွေအကြောင်းကိုအထူးကဆွေးနွေးပြစ်ခဲ့ကြပါတယ်ဆရာရင်အဲ့တော့ဒီတစ်ခေါက်တော့ငယ်စဉ်ဘဝမှာကြမ်းကြမ်းတမ်းတမ်းဖြတ်သန်းခဲ့ရတာကြောင့်ဖြစ်ရချင်းနဲ့နောက်ဖြစ်လာတဲ့ဒေါသကိုဘလိုမျိုးထင်းချောင်းသွားနိုင်မလဲဆိုတာကိုအသေးစိတ်ဆွေးနွေးအောင်ဆရာကြီ
း။ငယ်စဉ်ကအမီနဲ့အဖေကအကြံပရန်ပြဿနာကိုဖြေရှင်းတတ်တဲ့မိသားစုမှာပေါ်ပေါ်လာတဲ့ကလေးဟာသူ့အဖေရဲ့အမေရဲ့အပြုအမူကိုတွေ့ယူတတ်ပါတယ်။သူ့ပြင်လာတဲ့ခါမှလည်းသူ့ရဲ့မိသားစုမှာအကြံအမီနဲ့ဖြေရှင်းတာမျိုးရှိပါတယ်။အဲ့ဒီတော့ကြောင်းနေတဲ့အဖေကစပြရမှာပါ။အဲ့ဒီမှာ hyper active ဖြစ်ပြီးတော့ကလေးတွေကဆိုးသွားတဲ့အနေထားဖြစ်တဲ့ဆိုလို့ရှိရင်တချို့နိုင်ငံတွေမှာဆိုလို့ရှိရင်တော့ကုကောင်စလာတော့ရှိပါတယ်။အဲ့ဒီပြင်လက်မှတ်ပြီးဒီ area လေးဝယ်သွားတယ်။မြမိပါဟိုလည်းဆုံးရှုံးနေတယ်။အချို့ဆိုလို့ရှိရင်ငွေတော့အပြည့်စုံခါတယ်။အဲ့ဒီတွေကိုလည်းပြန်ပြီးတော့ပြန်ထောင်ပေးဖို့ကျွန်တော်တို့ပြင်နေတယ်အနေထားမှာဆိုတော့ကျောင်းနေမှာလည်းကျောင်းဆရာတွေဒီဟာဒီပညာရိုးရိုးတွေကိုတည်ပြီးတော့ကလေးတွေကိုနည်းနည်းပြုပြင်ပေးလို့လည်းရပါတယ
်။ဟုတ်ကဲ့ဆရာ။ငယ်စဉ်ဘဝမှာကျောင်းရတာတွေကိုကျောင်းတွေရောဘာတွေလုပ်ပေးနိုင်မလဲ
။ကျောင်းနေမှာဆိုလို့ရှိရင်လည်းဥမာကလေးဘဝတွေကလောကနီတီကို ethics တို့ပြန်မတော့ဘလို့လေးစားရမယ်လို့အဲ့လိုမျိုးတွေကိုတုံ့ပြန်ပေးတာအတန်းပညာအပြည့်ကိုကျေကျေပြတ်ပြတ်စဉ်းစားပြီးတော့ကုညီနိုင်တဲ့ရမ်းပေးနိုင်တဲ့အမျိုးကိုသင်ပေးဖို့လိုပါတယ်အဲ့လိုဆိုလို့ရှိရင်မကျွတ်ဖြစ်လာမယ်ကြောက်နေတော့ဒါလည်းမရှိလာမယ်တကယ်လို့ဒေါသထွက်လာပြီဆိုလို့ရှိရင်လည်းဘာကြောင့်ဖြစ်တာလဲဥပမာဂရိဖြစ်လို့ရှိရင်လည်းပဲပြီးရမိသားစုထဲမှာတယောက်ကဆုံးဆုံးသွားလို့ရှိရင်အဲ့ဂရိကိုအခုဆွေးနွေးဖို့ကြီးလျောမဖြစ်ရှင်းမဲ့လေကောင်ဆယ်လင်းမလုပ်ခဲ့မဲ့ဆိုလို့ရှိရင်လည်း distorted ဂရိဖြစ်သွားတယ် unresolved ဂရိဆိုတာဖြစ်တယ်အဲ့ unresolved grief ဆိုတာနဲ့အတူတူ anger ဆိုတာပါလာတယ်။ဒါကိုကျွန်တော်တို့ကဒီကလေးကစင်မတန်စိတ်ဆိုးတဲ့လူစိတ်ကြီးကြမ်းတမ်းတဲ့လူတို့အမှတ်တော့သူ့ကိုပြစ်ပြထားမဲ့အစားဘာကြောင့်ဒီလို anger ကြီးကမနိုင်မနစ်ဖြစ်ရတာလဲဆိုတော့ကြောက်နေကြောက်တိုင်းပြီးတော့ဥဒနာနဲ့ service ကိုပို့ပေးနိုင်ဖို့အဲ့ service ကြီးကလည်းလူလေကူကူတုံ့ဆွနိုင်တဲ့အနေအထားမှာရှိဖို့ပုံမှန်လို့တော့ဖြစ်ပါလေ
။ဟုတ်ကဲ့ဒီစိတ်မထိန်းနိုင်ပဲနဲ့အလွန်ကျွံဖြစ်ရတာတွေကပြန်ပြောခဲ့တဲ့စိတ်ဖိစီးမှုကြောင့်ပဲဖြစ်ဖြစ်ဒီစိတ်ယောဂါတွေကြောင့်ပဲဖြစ်ဖြစ်နောက်တစ်ခုကအခုလိုငယ်စဉ်ဘဝကျန်းနေခဲ့တာတွေကြောင့်ပဲဖြစ်ဖြစ်ဘာပဲဖြစ်ပေါ်ဆရာရဲ့ဒီဒေါသကြောင့်အလွန်ကျွံဖြစ်ရတာကဒီတူးချင်းမှာတာဝန်ရှိတာဖြစ်တဲ့အတွက်ဘလို့နည်းရင်နဲ့ဒေါသကိုထိန်းချောင်းလို့ရနိုင်မလဲ
ဘာလို့ဆိုကိုယ့်ရဲ့တက်တာကိုပေါ်အောင်အပြစ်မပြုတဲ့အနေနဲ့ acknowledge လုပ်နိုင်တဲ့အနေအထားတော့ရှိရမယ်လုံးဝတော့ဒေါသပေါက်ပွဲတယ်ဆိုလို့ဆိုတာလေအလိကြီးဖြစ်သွားတယ်ဘလို့ဟာမစ်ဆက်မှာပေါ်လို့ရှိရင်တို့ဖြစ်ရှင်းလိုက်မယ်ပေါ့ဘာလို့သူရဲ့မိဘတိုင်းကလည်းအဲ့လိုဖြစ်ရှင်းနေဘူးလေအဲ့တော့သူပြမပြည့်နေနဲ့သူ့ကိုပြင်းအဖြစ်အဲ့ဒီရဲ့အတိတ်တရားကဒေါသဆိုတာတင်းကျောင်းရတဲ့ဥစ္စာသူမမတိကပြလာတိလာတော့မှအဲ့ဒါကိုဘယ်လိုထိန်းချုပ်ရမလဲဆိုတဲ့ဥစ္စာကိုသူကမိလောက်ကိုရှာမှာပေါ့ anger management လို့ခေါ်ပါတယ်ပြီးတော့ဒေါသဖြစ်လာပြီးတော့ကိုကြီးလည်းရောက်လူချင်းလည်းစိတ်တွေပေါက်ပွားလာတယ်ဆိုလို့ရှိရင်ပထမဆုံးအဲ့ဒီနေရာမှာ distraction လုပ်လိုက်ရမှာပဲဒါကိုဆက်ပြီးတိုးပြီးတော့စကားများဖို့အစားအဲ့ဒီနေရာရှောင်ပြီးတော့တခြားတစ်နေရာထွက်သွားတာတို့စကားစက်တခုကိုဆော်ပြလိုက်တာတို့အဲ့လိုမျိုးတို့ပြအဲ့ဒေါသဆိုတာပြပြသွားတဲ့ခါမှာယော့သွားတဲ့ခါမှာတခါပြန်လာပြီးအဲ့ကျွန်တော်ပြန်ပြီးတော့ရှင်းရှင်းလို့ရှိရင်ခုကလိုမလို့ဆိုပဲလုပ်တဲ့နီးနဲ့ပြရှင်းတော့ပဲနဲ့ကြောက်နေကြောက်အခြေတင်ကြောက်ရဲ့နီးနဲ့ရှင်းရှင်းတဲ့ပုံစံလေးဖြစ်လာမယ
်ဟုတ်ကဲ့ဆရာတခြားရောနောက်ဘလို့နီးတဲ့ဒေါသကိုထိန်းချောင်းနေတယ်လေ
နောက်တစ်ခုက assertive လို့ခေါ်ပါတယ်ကိုကမကြည့်နဲ့ဘူးမနစ်တတ်ဘူးမကြိုက်ဘူးဆိုလို့ရှိရင်လည်းငုံလို့ပြောနေတဲ့အနေအထားမှာရှိရပါတယ်တချို့ကသူ့မှာရှိတဲ့ emotion ကိုကောင်းဆုံးလေးပဲဖြစ်ဖြစ်သူမိသားစုရဲ့အလေးထားအဖြစ်အများရန်ယူသိထားတဲ့ကလေးတွေရှိတဲ့လူကြီးတွေရှိတယ်။အဲ့ဒီဟာကိုအများရန်ယူသိထားတဲ့ဓလိနဲ့ပေါက်ပွားကြီးပြင်းလာတဲ့ဒုက္ခဟာယူသိထင်းတယ်လို့မရနိုင်တဲ့အမိခါကျုံလာပြီးဆိုရင်ပြုံးဆိုပြီးတော့ပေါက်ကွဲသွားတာပါ။အဲ့တော့ကတကယ်လို့ကိုကမကျေနပ်ဘူးဆိုလို့ရှိရင်မကျေနပ်တဲ့အကြောင်းကိုသဘောမတူဘူးဆိုလည်းသဘောမတူရဲ့ဆိုလည်းအကြောင်းကိုကြည်ကြည်လေးလေးပြန်ပြောနိုင်တဲ့အလေးချက်ရအောင်ပြုဖော်ပြတာကိုကျွန်တော်တို့ assertiveness skill လို့ခေါ်ပါတယ်အဲ့ဒါဆိုလည်းမိဆွေချင်းအနေထားတဲ့ professionalism မှာ anger management တင်ပြီးတော့လက်ချက်ပြုဆောင်ရတာရှိပါတယ်
ဟုတ်ကဲ့ဒီဒေါသကိုထိန်းချောင်းနိုင်ဖို့နောက်ထပ်ရော
နောက်တစ်ခုက cognitive therapy လို့ပြောတာမိမှာရှိတဲ့စိတ်ထဲမှာပေါ်ပေါက်လာတဲ့ automatic thoughts တွေပေါ့ဒါမျိုးဖြစ်တဲ့ဆိုဒီလိုကိုယ်ကိုဟုတ်လားစကားပြောလိုက်ပြီးဆိုရင်ဒါကိုယ်ပေါ်သူကဉာဏ်ကြတဲ့ကစိတ်ထဲမှာကိုယ်ထင်တော့ပြီးတော့သူဉာဏ်ကြတဲ့တူကိုလက်စားချရပြီးဆိုတော့စိတ်က automatically ပေါ်လာတာရှိတယ်အဲ့လိုမျိုးကိုကျွန်တော်တက်ချောနဲ့ပုဂ္ဂိုလ်နဲ့ professional နဲ့ psychologist တွေနဲ့တိုင်ပင်ပြီးတော့အဲ့ဒီဟိုတွေးထင်နိုင်တဲ့အနေအထားအစာ တခြားဘလို့မတွေးချင်ကြအောင်မလဲပေါ့လေသူကကိုယ်ကိုစော်ကားတာလို့ကိုယ်ကယူဆနေမဲ့စော်ကားတယ်မဟုတ်ပဲပြောတဲ့လူကိုယ်ရင်ကိုယ်ကလည်းပဲအပြောမတတ်လို့အနေမတတ်လို့ကိုယ်နဲ့တလေချင်းမတူလို့ပါရင်းလာလဲဖြစ်နိုင်တယ်ဆိုတော့ဟာမျိုးကိုယ်ကစူးလိုက်လို့ရှိတယ်ကိုမှရှိတယ်သောတာကနည်းနည်းကြောက်ပါသွားတယ်အနေထားလေးရှိအဲ့တော့ဒီစဉ်းစားတဲ့ဥစ္စာကိုပြန်ပြီးတော့ challenge လုပ်ပြီးတော့ပို့ပြီးတော့တင့်တော်တဲ့ဒီကောင်ပြန်ပြောင်းတာပေါ့လေ
ဟုတ်ကဲ့တူးချင်းအပြင်ပေါ့နော်နောက်ဒီမိသားစုအပိုင်းအရာကောဘလို့မျိုးဒီဒေါသကိုထင်ကြောင်နိုင်အောင်ပေါ့နော်အထောက်အကူပြုပေးနိုင်လေ
ကိုယ့်ရဲ့မိသားစုပြန်မတူငားနေပြီးတော့ဘလို့ကူညီရမယ်ဆိုတော့တိုင်ပင်ပြီးတော့ဆွေးနွေးပြီးတော့ပြဿနာတစ်ခုတည်းမဖြေရှင်းဖို့လိုပါလေဥပမာကလေးတယောက်ဖြစ်တဲ့ဆိုလို့ရှိရင်မိသားစုကနားလေပြီးတော့အเจ้าမှရှိတဲ့ကျောင်းအုပ်တို့ကျောင်းမှရှိတဲ့ကောင်ဆယ်လာတို့နဲ့တိုင်ပင်ပြီးတော့ဘလို့ပြုပြင်ရမလဲပေါ့လေအဲ့ဒီမှာတစ်ခါနောက်တစ်ခုကြတော့လေကိုယ့်ရဲ့ဘာသာတလိနဲ့ဒီကြီးမှုတွေနဲ့ချင်းသိမ့်ပြီးတော့ပြန်ပြီးတော့ဒါကိုချင်းချုပ်တဲ့နည်းရှိတာပေါ့ဥပမာဟို meditation ထိုင်တာတို့ဟိုလည်းစိတ်ကိုညင်အောင်လုပ်တာတို့
ဟုတ်ကဲ့ဆရာနောက်တစ်ခုကလူမှုအတိုင်းဝိုင်းနဲ့အစိုးရအနေနဲ့ရော
ဒါငငယ်လေးကပြဿနာကြောင့်ဖြစ်လာနေတယ်ဆိုရင်ငငယ်လေးက family prevention လို့ခေါ်တယ်မူတန်းအကြောင်းပါတယ်ကွာအဲ့ဒီဟာတွေကိုထည့်သွင်းပြီးတော့စဉ်းစားပြီးတော့ထည့်ပြင်ပေးဖို့ချင်းချောင်းပေးဖို့တို့ပါတယ် drug and alcohol ဆိုပြီးတော့ဒီနေ့ရှိရတဲ့ခါကျတော့ရရောက်တဲ့ခါမှာကလေးတွေတော်များများလားဆက်ရှိများပြီးတော့ရက်သေးစားစီးတွေပုံစံတော့စီးတွေထောက်ပြားတာဖြစ်တာ။အဲ့ဒီမှာလည်းအဲ့ drug and alcohol service ဆိုပြီးတော့ဘယ်လိုသွားပြီးတော့ဆက်ပယ်ပြီးတော့ဘယ်လိုသူတို့ကူညီမလဲဘယ်လို rehabilitation အဲ့လိုမျိုးလုပ်ကြမလဲ။အရင်းချင်းနဲ့ကြည့်ပြီးတော့တိုင်တယ်မှသာလေပေါက်ကွဲတဲ့ကိစ္စတွေကိုအဖြစ်နေပါလာအောင်ကျွန်တော်ဆောင်ရွက်ပေးနိုင်မယ်။
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ။